အမေရိကန်ဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်ရေးရှင်းပြနိုင်ကြသူတွေလက်နက်ချီစီယုံရေးဆောင်ရွက်ခဲ့ပြီးနောက်မှာတော့တင်းနှင်းလာနေ့ညမှာစပြီးပါတီဝင်တွေစတင်မဲပေးရွေးချယ်နေကြပါပြီ။လာမယ့်နိုဝင်ဘာလမှာ Republican သမ္မတ Donald Trump နဲ့ရှင်ပြိုင်မဲ့ Democrat Party သမ္မတလောင်းကို Iowa ပြည်နယ်မှာစတင်မဲပေးနေကြတာပါ။ Democrat Party သမ္မတလောင်းဖြစ်ရေးရှင်ပြိုင်နေသူကိုယ်စားလှယ်17ဦးထက်ကဘယ်သူအနိုင်ရမလဲဆိုတဲ့ရလဒ်ကတော့မရေမရာရှိနေသေးပါ။ပြည်နယ်တဝန်း Democrat တွေကိုကောက်ယူထားတဲ့သဘောထားစစ်တမ်းအရတော့အများဆုံးထောက်ခံမှုရထားတဲ့ဗမောက်အထက်လွှတ်တော်အမတ် Bernie Sanders နဲ့ဒုတိယသမ္မတလောင်း Joe Biden တို့ကြားမှာထောက်ခံမှုမတိမ်မဖြစ်နေပါတယ်ထောက်ခံမှုအများဆုံးရထားတဲ့ကိုစလဲလောင်းနှစ်ဦးရဲ့နောက်ကကပ်ပြီးလိုက်နေတာကတော့ဟာဘတ်ဥပဒေပါမောက်ခါဟောင်းအထက်လွှတ်တော်အမတ်အဲလစ်ဘက်ဝါရန်နောက်တစ်ဦးကတော့ဂေးကိုစလဲလောင်းဖြစ်တဲ့အင်ဒီယားနာပြည်နယ်ဆောက်ဘန်းမြို့တော်ဝင်အောင်ပီတ်ဘူတီဂျီနဲ့အထက်လွှတ်တော်အမတ်အေမီကလိုဘချာတို့ဖြစ်ပါတယ်ရှင်